ကစားကမ်းမြောင်ဒေသကိုလက်ချောင်းကတိုက်ခတ်ရမှာသူ့ရဲ့သား၃ယောက်နဲ့မြင်းနှစ်ယောက်တို့တိတ်ဆုံသွားခဲ့ကြောင်းဟားမတ်စ်ရဲ့အကြီးမြင့်ဆုံးသောခေါင်းဆောင်အစ္စမေဟာနီယေကဗိုလ်ထုနေ့ကပြောလိုက်ပါတယ်။အယ်ဂျာဇီးရာနဲ့အင်တာဗျူးမှာအစ္စမေဟာနီယေကဒီသတင်းကိုအတည်ပြုပါတယ်။ဂါဇာစီးတီးကရှာတီဒုက္ခသည်စခန်းကြီးမှာကားမောင်းသွားနေတဲ့လက်ချောင်းအတိုက်ခံရတဲ့အတွက်ဟာဇမ်အမီယာနဲ့မိုဟာမက်ဟာနီယေတို့ဟာတခြားမိသားစုဝင်တွေနဲ့အတူတည်ဆုံသွားခဲ့တယ်လို့အရှိလေဘာကင်းကလားတဲ့သတင်းတွေကဆိုပါတယ်။အစ္စမေဟာနီယေဟာအခုခါမှာကာတာနိုင်ငံမှာအဝေးရောက်အနေနဲ့နေထိုင်နေတာပါ။မြင်းတစ်ယောက်ကလည်းတည်ဆုံသွားကြပြီးနောက်တစ်ယောက်ကတော့ဒဏ်ရရှိသွားတယ်လို့ဟားမတ်သတင်းကဆိုပါတယ်။ဟားမတ်တောင်းဆိုချက်ကရှင်းလင်းတိကျပြီးအစ္စမေကိုလိုက်ရောမှာမဟုတ်ဘူးလို့အစ္စမေဟာနီယေကပြောလိုက်ပါတယ်။ဆွေးနွေးပွဲထိပ်ကိုရောက်နေတဲ့အချိန်မှာသူသားသောကိုပြစ်မှတ်ထားခြင်းအပြင်သူ့ရဲ့ရည်ရည်ချက်ပြောင်းသွားမယ်လို့မျှော်လင့်ခဲ့ရင်ဒါဟာထင်အောင်မှုသာဖြစ်ပါလိမ့်မယ်လို့လည်းသူကဆိုလိုက်ပါတယ်။အခုလိုတိုက်ခိုက်ခဲ့တာကိုအစ္စရေးကလည်းအတည်ပြုလိုက်ပြီးသားသောအလုံးဟာစစ်သွေးကြွအုပ်စုဝင်တွေဖြစ်တယ်လို့ပြောလိုက်ပါတယ်။